လာမယ့်ရွေးကောက်ပွဲမှာရှင်ပြိုင်မယ့် NLD အမျိုးသားဒီမိုကရေစီရဲ့ဖွဲ့ချုပ်ကိုယ်စားလှယ်လောင်းတွေထဲမှာအစ္စလမ်ဘာသာဝင်အချို့ပါဝင်လာတဲ့အပေါ်သဘောထားတွေနဲ့ပတ်သက်ပြီးတင်ပြပေးခြင်းပါတယ်။ကျွန်မမေခါပါ။ပြီးခဲ့တဲ့2015ရွေးကောက်ပွဲတုန်းက NLD ကိုယ်စားလှယ်လောင်းတွေထဲမှာအစ္စလမ်ဘာသာဝင်တယောက်မှမပါခဲ့ပေမဲ့ဒီတစ်ချိန်မှာတော့မွတ်စလင်ပါတီဝင်တချို့ပါဝင်လာတာကိုတွေ့ရပါတယ်။စစ်အစိုးရလက်ထက်နိုင်ငံရေးလှုပ်ရှားမှုတွေကြောင့်ထောင်ဒဏ်နှစ်ရှိကြခံခဲ့ရဘူးသူတွေဖြစ်တဲ့ဒေါ်ဝင်းမြမြကမန္တလေးတိုင်းစင့်ကိုင်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်နေရာနဲ့ဦးစီသူမောင်ကတော့ရန်ကုန်တိုင်းပဲခူးတန်းမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်နေရာတွေကနေရှင်ပြိုင်ဖို့ NLD ပါတီဘက်ကရွေးချယ်လိုက်တာပါလူမျိုးရေးဘာသာရေးကွဲရမှုတွေကိုအခြေခံတဲ့ပြည်ပခါတွေနဲ့တင်းမာမှုတွေကြုံနေရချိန်2015ခုနှစ်မှာတော့ရွေးကောက်ပွဲကျင်းပချိန်တုန်းက NLD ပါတီဘက်ကမွတ်စလင်ကိုယ်စားလှယ်လောင်းတွေမပါဝင်ခဲ့တဲ့အပေါ်မှာမိကွန်းတွေထွက်ပေါ်ခဲ့မှုပါတယ်။ဒါပေမဲ့လည်းဘာသာရေးကွဲပြားမှုအပေါ်အခြေခံဆုံးဖြတ်တဲ့မူဝါဒမျိုး NLD ပါတီမှာမရှိဘူးလို့ပြန်ကြားရေးတာဝန်ခံဘုံရောင်းအောင်ရှင်ကပြောဆိုလိုက်ပါတယ်
။နော် NLD ပါတီဝင်တိုင်းကပါတီရဲ့စီမင်းစည်းကမ်းနဲ့လိုက်နာလို့ရှိရင်ပါတီဝင်ဖြစ်ခြင်းရဲ့ကစားကောဒါအလုံးရရှိတာကြီးပါပဲ။ဟိုအစ္စလာမ်ဘာသာဝင်မှုပြေတော့ပွဲဝင်မှုမပေးဘူးဆိုတာမျိုး NLD မှာမရှိပါဘူး။အဆောင်ဆံရလုံးကအဲအစ္စလမ်ဘာသာဝင်တွေရွေးကောက်ပွဲပါဝင်ဖို့ဟိုဝမ်းနည်းစွာနဲ့ကန့်တက်ခဲ့ရတာရှိတယ်အဲ့ဒါကလည်းအခြေအနေရပဲကန့်တက်ခဲ့ရတာဒီကနေ့ကာလကြတော့ဒီလိုမဟုတ်ဘူးလွတ်လွတ်လပ်လပ်နဲ့အဲဒီကိုယ့်ရဲ့ယုံကြည်ရာဟိုလုံနိုင်တယ်ရွေးကောက်ပွဲနဲ့ဝင်နိုင်တယ်ဆိုတော့ဒေါ်လာကိုကျွန်တော်တို့ကဒါကိုကြိုက်ဆွဲထားတာပါပဲအင်ဂျန်မို့ရွေးကောက်ပွဲမဝင်ရဘူးဆိုတော့လူကျွန်တော်မှမရှိဘူးပဲကျွန်တော်ပါတီဝင်တိုင်းဒီရွေးကောက်ပွဲကိုလွတ်လပ်စွာဒီဒီပြန်ကြံပြိုင်ဖို့ရှိမယ်ဆိုတော့အမှုလည်းကျွန်တော်မှရှိပြီးသားဖြစ်ပါလိမ့်မယ
်။လာမယ့်နိုဝင်ဘာရွေးကောက်ပွဲမှာရှင်ပြိုင်မယ့်ကိုယ်စားလှယ်လောင်း1000ကျော်စည်းရင်းကို NLD ပါတီကမနေ့ကထုတ်ပြန်ခဲ့ရမှာအများစုက2015ခုနှစ်မှာရွေးချယ်ခံခဲ့ရသူတွေဖြစ်ပါတယ်။ပါတီဥက္ကဋ္ဌလည်းဖြစ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်တဲ့ဒေါင်ဆန်းစုကြည်ကတော့ကိုယ်စားလှယ်လောင်းတွေရွေးချယ်ရမှာပါတီပေါ်တစ္ဆာရှိမှုနဲ့စွမ်းဆောင်နိုင်တဲ့အရေးချင်းပေါ်အခြေခံဆုံးဖြတ်ခဲ့တာဖြစ်တဲ့အကြောင်းပြောဆိုခဲ့ပါတယ်။ဗုဒ္ဓဘာသာဝင်အများစုရှိရမြန်မာနိုင်ငံမှာအစ္စလမ်ဘာသာဝင်တွေအပါအဝင်လူမျိုးရေးဘာသာရေးမတူကွဲပြားသူတွေအပေါ်ခွဲခြားဆက်ဆံတဲ့လုပ်ရပ်တွေရှိနေတဲ့အကြောင်းနိုင်ငံတကာအတိုင်းဝိုင်းနဲ့လူ့အခွင့်အရေးလှုပ်ရှားသူတွေကဝေဖန်တာတွေရှိနေခဲ့ပါတယ်။တစ်ချိန်တည်းမှာပဲဘာသာကြားတွေကိုအခွင့်အရေးပေးတာမျိုးတွေကိုစန့်ကျင်ကြတဲ့အမျိုးသားရေးဝါဒဆွဲပြင်းထန်သူတွေရဲ့ဖိအားတွေကလည်းရှိနေပါတယ်။ဒီလိုအခြေအနေမျိုးမှာအနာရအနာဒီပါတီအနေနဲ့မွတ်စလင်ကိုယ်စားလှယ်လောင်းတွေရွေးချယ်ဖို့ဆုံးဖြတ်လိုက်တဲ့အပေါ်ဘာသာပေါင်းစုံချစ်ချည်အဖွဲ့ဝင်ဦးဝေလွင်ကတော့ကြုံစုလိုက်ပါတယ
်2015မှာကျတော့မွတ်စလင်တွေတိကျသူတို့ရည်တည်ခဲ့ကြတာလေးရှိတယ်ဝေအရေးခံတာရှိတယ်အများကြီးဖိနစ်ခွဲကြဆက်ဆံရင်းခံရတယ်တကယ်အရေးချင်းပြည့်မြည်တဲ့လူတွေအများကြီးကိုရွေးချယ်ရွေးတော်ပွဲကမရှင်ကမထည့်ခဲ့ဘူးဒီအနာရပါတီနဲ့နောက်ပြီးတော့အာဂျီပါတီတွေကတော့မရွေးခဲ့ဘူးဒီနေ့မှာတော့ဖြစ်ရင်ခြေနေလေးတွေကနည်းနည်းလေးတိမ့်တိမ့်လာနိုင်ပြီဖြစ်တဲ့အတွက်ကြောင့်သူတို့အစ္စလမ်ဘာသာဝင်တွေကိုထက်တွက်ပြီးတော့ဆင်လာပြီးတော့ရွေးချယ်ခဲ့တယ်လို့ကျွန်တော်သိရတယ်ဒီအဲ့ဒီပုံမှာကျွန်တော်ဝင်တာလဲကျိုးစိုးတယ်ဒီလိုပဲဖြစ်တယ်လို့ထင်ပါတယ
်ပြီးခဲ့တဲ့2015ခုနှစ်ရွေးကောက်ပွဲမှာတော့အစ္စလမ်ဘာသာဝင်28ဦးအပါအဝင်ကိုယ်စားလှယ်ပေါင်း6000ကျော်ရှင်ပြိုင်ခဲ့ဦးပေမဲ့မွတ်စလင်ကိုယ်စားလှယ်တွေကတယောက်မှလွတ်တော်ကိုယ်စားလှယ်အဖြစ်အရွေးမခံခဲ့ရပါဘူးရှင်။ကျွန်မမေခါပါရန်ကုန်ကနေဒီသတင်းပေးပို့ထားပါရစေ။